POE ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစုစည်းတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပင်လုံကတိကဝက်ကိုပြန်လဲအစဖော်ဖို့ရှမ်းနဲ့ကချင်လက်နက်ကင်အဖွဲ့၃ဖွဲ့ကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရွှေတဘာဝတံခွေစီမံကိန်းကြောင့်ပျက်စီးသွားတဲ့လယ်ယာမြေပြဿနာတွေကိုဖြေရှင်းပေးဖို့မြန်မာနိုင်ငံဆိုင်ရာတရုတ်သက်အမတ်ကြီးကိုကြောက်ဖြူဒေတာကန်လေသမားတွေကတောင်းဆိုခဲ့ကြတဲ့ဆိုတာနဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲဖော်နိုင်ရေးဗဟိုကော်မတီရဲ့ဖွဲ့စည်းလှုပ်ဆောင်မှုပေါ်ရခိုင်လူဖွဲ့စည်းတွေကနေဘလို့အမြင်သဘောရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်တော့မှာပါ1949ပင်လုံကတိကဝတ်ကိုပြန်လည်အစဖော်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA KNO ကချင်လွတ်လပ်ရေးဖွဲ့ထိပ်ပိုင်းခေါင်းဆောင်တို့ကနေ2ရက်ကြာတွေ့ဆုံဆွေးနွေးကြပါတယ်ဇွန်လ9ရက်ကနေ10ရက်နေ့အထိထိုင်းနိုင်ငံချင်းမန်မြို့မှာတွေ့ဆုံကြတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်သွားမဲ့27ရာစုပင်လုံညီလာခံမှာပထမပင်လုံညီလာခံကတိကဝတ်အနှစ်သာရမပြောက်အောင်လှုပ်ဆောင်သွားဖို့လိုမယ်လို့ဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်ဒီညီနိုင်အစည်းအဝေးကနေ1949ပင်လုံဖြစ်စဉ်ကိစ္စပင်လုံစာချုပ်ပါအကြောင်းအရာပင်လုံကတိကဝတ်တွေနဲ့ပင်လုံစိတ်ဓာတ်ဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်အခုတွေ့ဆုံမှုက KIO ကချင်လွတ်လပ်ရေးအဖွဲ့ကဗိုလ်ချုပ်ဘန်လာဗိုလ်ချုပ်ကမောရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဗိုလ်ချုပ်ဆိုင်းထူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ခဲ့ကြပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမတ်ကြီးကိုရွှေတဘာဝတန်ခွင့်စီမံကိန်းကြောင်းရှင့်ဖုံပြီးပြည့်စည်သွားတဲ့လေယာဉ်မြေပြဿနာတွေကိုဖြေရှင်းပေးဖို့ဒေသခံလက်ထမားတွေကတောင်းဆိုခဲ့ကြပါတယ်တရုတ်တမတ်ကြီးနဲ့အတူ CITIC Group ကတာဝန်ရှိသူတွေဟာဇွန်လ9ရက်နေ့ကကြောက်ဖြူမြို့နယ်မလကျွန်းကျေးရွာစာတင်ကျောင်းမှာဒေသခံတွေနဲ့တွေ့ဆုံစဉ်ခုလိုတောင်းဆိုခဲ့ကြတာပါကြောက်ဖြူမှာတိစောက်ခဲ့တဲ့အထူးစီပွားရေးဆောင်ဟာအဲ့ဒီဒေသခံတွေဓမ္မတွေဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတယ်လို့တမတ်ကပြောပေမဲ့ရွှေကက်စီမံကိန်းကြောင်းပြည့်စည်သွားတဲ့လေယာဉ်မြေပြဿနာတွေကိုခုထိမဖြေရှင်းနိုင်တဲ့အတွက်အထူးစီပွားရေးဆောင်ဟာဒေသခံတွေအတွက်အကျိုးရှိမယ်ဆိုတာယုံကြည်မှုမရှိဘူးလို့ဒေသခံတွေဓမ္မတူဖြစ်သူတော်ကြည်ကြည်နင်းကအဲ့ဒီတွေ့ဆုံပွဲမှာတာမတ်ကြီးကိုပြောဆိုခဲ့ပါတယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရွှေတဘာဝတန်ငွေပိုက်လိုင်းစီမံကိန်းကြောင်းတိရခန့်တွေရဲ့လေယာဉ်မြေနဲ့ဥယျာဉ်ချမ်းမြေအများပြားပျက်စီးခဲ့တဲ့အတွက်ရော့ကျေးရဖို့တိရခန့်တွေဆန္ဒပြတောင်းဆိုမှုအကြိမ်ကြိမ်ရှိနေပေမယ့်အခုတတိတက်ဆိုင်သူတွေကဖြေရှင်းပေးတာတွေမရှိသေးဘူးလို့တိရခန့်တွေကပြောပါတယ်
27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးပူးတွဲကော်မတီ UPDJC ခေါင်းဆောင်တွေနဲ့အသေးစိတ်အချက်လက်တွေတွေ့ဆုံမေးမြန်းဖို့ညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆင်လွတ်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်တွေကတိတိကျကျမပြောနိုင်သေးတဲ့မရှင်းတဲ့အချက်တွေရှိနေသေးလို့ UPDJC ခေါင်းဆောင်တွေနဲ့တရားဝင်တွားရောက်တွေ့ဆုံဖို့ရှိတယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုလာမဲ့အောက်ကလအတွင်စတင်ကျင်းပနိုင်ရေးအတွက် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေပါဝင်လာနိုင်ဖို့ Sub Committee ဖွဲ့စည်းပြီးတွားရောက်တွေ့ဆုံလည်းရှိပါတယ်
မွန်ပြည်နယ်ဝန်ကြီးချုပ်ကတင်တွင်ခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်စည်းရင်းထဲစီးပွားရေးလုပ်ငန်းရှင်အချုပ်ပါဝင်နေမှုအပေါ်ပြည်နယ်လွတ်တော်နယ်ဝန်ကြီးချုပ်အကြတင်းမာမှုတွေဖြစ်ပေါ်နေပါတယ်။စီမံကိန်းကော်မရှင်ကိုတမတအမိန့်ကြေညာစာအရာဖွဲ့စည်းခဲ့တာဖြစ်ပြီးလွတ်တော်နယ်ပါမမတက်ဆိုင်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကစွန်လပထမအပတ်ကပြောဆိုခဲ့ပါတယ်။ ပြည်နယ်စီမံကိန်းကော်မရှင်ကိုပြည်သူတွေမလိုလားတဲ့စီးပွားရေးလုပ်ငန်းရှင်နာမည်စင်းကိုဝန်ကြီးချုပ်လက်မှတ်နဲ့မေလ25ရက်နေ့ကဖွဲ့စည်းခဲ့တဲ့အပေါ်မွန်ပြည်နယ်လွတ်တော်ကနေဝေဖန်ပြောဆိုမှုတွေရှိနေပြီးအရေးကြီးအဆိုတင်တွင်းရတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်စီမံကိန်းကော်မရှင်အမှတ်စရင်းနှစ်ခုထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ကတစုံတရာဖြေရှင်းပေးဖို့ညှင်းဆိုခဲ့ပါတယ်ပြည်နယ်အဆင့်စီမံကိန်းကော်မရှင်တစ်ခုကိုဖွဲ့စည်းခဲ့တဲ့နေရာမှာအများကိုအသိမပေးဘဲတဦးတယောက်ရဲ့တဘောထားနဲ့လှုပ်ဆောင်နေမှုကိုလွတ်တော်အနေနဲ့အချိန်မီထိန်းကြောင်းပြုပြင်ဖို့လိုတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဇွန်လ6ရက်နေ့မှာချင်းပြည်နယ်ပလက်ဝမြို့နယ်နဲ့ဇွန်လ5ရက်နေ့မှာရခိုင်ပြည်နယ်ရသေတောင်မြို့နယ်ရီကောင်းချောင်းကျေးရွာအနီးမှာမြမတပ်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခကပြောပါတယ်ရခိုင်တပ်မတော်အခြေပြုရာစခန်းတွေကိုမြမတပ်မတော်ဘက်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာမြမတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောဆိုခဲ့ပေမဲ့တီးခြားအတီမပြုတ်နိုင်သေးသလိုမြမတမတော်ဘက်ကလည်းဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုမေလ30ရက်နေ့ကဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ဒီကော်မတီဖွဲ့စည်းပြီးလှုပ်ဆောင်မှုပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကနေဘလို့အမြင်သဘောထားရှိနေတယ်လဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်ရှင်
ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင်အထည်ဖော်ဖို့အတွက်လုံချုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီလူဝမှုကြီးကြပ်ရေးနဲ့နိုင်ငံသားစီစဉ်ရေးလုပ်ငန်းကော်မတီစတဲ့လုပ်ငန်းကော်မတီ၄ခုကိုပြည်ထောင်စုဝန်ကြီးတွေနဲ့ဦးဆောင်ဖွဲ့စည်းခဲ့ပြီးရခိုင်ပြည်နယ်ကမြို့တချို့မှာဒေသခံတွေနဲ့တွေ့ဆုံမှုတွေလုပ်နေပါတယ်။ကြောက်ဖြူမြို့မှာဝန်ကြီးတွေနဲ့တွေ့ဆုံပွဲကိုတားရောက်ခဲ့သူကြောက်ဖြူဒေသခံကိုထွန်းကြည်ကတွေ့ဆုံပွဲမှာဝန်ကြီးတွေပြောဆိုခဲ့တာတွေကိုအခုလိုပြောပြပါတယ်။
ဒီမှာနိုင်ငံချင်းမှာဒီအထူးအလေးထားတဲ့ပြည်နယ်တစ်ခုပြပေါ်တော့ဘူးပွားကြောင်လောက်ပြီမယ်ဆိုတာကိုတစ်ချက်ပြောတယ်။နောက်ဆက်တာတော့အခန်းဒီမှာရှိနေတဲ့ဒီမိုးဆိုင်ရာပြည်ပထားတဲ့ဆိုတော့ဒီလိုအပေါင်းအသင်းပြောင်းပေါ်တော့ဒီအကြီးဆုံးပြည်နယ်ဒီလိုကောင်းစီပေါ်သွားမယ်။အဲ့ပေါ်မှာပဲနိုင်ငံသားမဟုတ်တဲ့ဒီမိုးလေးဒီကတ်ကိုပြန်ဆောင်ဝင်ပေးရမယ်ဆိုပြီးတော့သူပြောတာရှိတယ်။နောက်အခန်းဒီမှာရှိကြောင်းလောက်မှစင်တာတစ်ခုကိုဆွေးနွေးကြပေါ်တော့ဒီရှိကြောင်းလောက်မှတွေအရေးအကြကြတော့တာဝန်ယူဖြည့်ဆင်းပေးမယ်ဆိုပြီးတော့အဲ့လိုပြောတာတော့ဒီလိုတဲ့
ကော်မတီရဲ့လရှိအကောင့်ထေဖော်နေတဲ့လုပ်ငန်းဆိုင်တွေမှာဒေသခံပြည်သူတွေပူပေါက်ပါဝင်ခွင့်မရှိတဲ့အတွက်အောင်မြင်မှုရဖို့ခက်ခဲမယ်လို့ကိုထွန့်ချီကခုလိုစပြောပါတယ်
ဒီဘောပါဝင်မရှိဘူး။အဲဒါဒီဘောပါဝင်လို့ဒီရပိုက်ခေါ်တာမရှိဘူး။နောက်ပြီးတော့ခိုင်ဒါပေမဲ့ဆိုင်ရာလူမှုကွန်ပျူတာပါဝင်ဘူးပေါ်ဝင်ပိုက်ခေါ်တာမရှိဘူး။အဲကြောင့်မလို့ဒါအောင်မြင်ဖို့အလွယ်ချက်သေးလို့လည်းတော်တော်များများတော့
အခုဖွင့်စေလိုက်တဲ့ကော်မတီဟာအရင်အစိုးရဟောက်ရဲ့အစီအစဉ်အစတစ်ခုလို့မြင်ကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောက်ဦးအောင်မြတ်ကျော်ကအခုလို့သုံးသပ်ပါတယ်
။အရင်ကိုရလက်ထိုးတဲ့ဟာကိုပြန်ပြီးဝေဆဲနေတဲ့ဖက်လို့ပြလို့ပြောကျွန်တော်တို့ဆက်ဆံခဲ့ပါဘူးဆိုဒီလိုကဒီသမတာကဥဆောင်လို့သူကလည်းအတိုင်းသင်ခံပုဂ္ဂိုလ်ဖြစ်တဲ့အောင်ခံသူကြီးဥဆောင်တယ်အဲ့ဒါပဲပြောပါတယ်
ရခိုင်ပြည်နယ်တင်ငင်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်တေဖွားရဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေအောင်မြင်မှုရှိမရှိကိုတော့ဆုံးဖြတ်ရမယ့်အနေအထားမှာပဲရှိသေးတယ်လို့ရခိုင်ပြည်အရေးလှစ်လာသူတွေကသုံးသပ်နေကြပါတယ်
။ဆက်ပြီးတော့ချင်းနိုင်ငံရေးပါတီကြီး၃ခုဟာတပါတီအဖြစ်ပေါင်းစည်းဖို့သဘောတူခဲ့ကြပြီးဖြစ်ပါတယ်။ဒီလိုပေါင်းစည်းဖို့ဟာချင်းတမျိုးသားလုံးရဲ့ဆန္ဒကြောင့်လို့လဲဆိုပါတယ်။ချင်းပါတီပေါင်းစည်းမှုအခြေအနေကိုတော့ Slime Robert ရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
ချင်းနိုင်ငံရေးပါတီ၃ခုဖြစ်တဲ့ချင်းတိုးတက်ရေးပါတီ၊ချင်းမျိုးရာဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ဟာပါတီတစ်ခုတည်းဖြစ်ပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။မေလနောက်ဆုံးပတ်ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ပါတီပေါင်းစည်းရေးအစည်းအဝေးကနေအခုလိုသဘောတူညီခဲ့တယ်လို့ချင်းမျိုးရာတိုးတက်ရေးပါတီရဲ့သွေးမှုဆလိုင်းပီပီကပြောပါတယ်။
ကျွန်တော်တို့အစကတည်းကပေါင်းစည်းဖို့ရည်ရချက်ရှိပြီးသားပေါ့နော်။ချင်းတမီးသားလုံးကလည်းအပူပေါင်းဖို့ဟိုဆန္ဒရှိကြတယ်ပေါ့နော်။ကျွန်တော်တို့ကိုယ်လိုက်ကအာပူပေါင်းရမယ်၊ပူပေါင်းဖို့လိုအပ်တယ်၊ပူပေါင်းခြင်းလည်းဆိုတဲ့ခံယူချက်နဲ့ကျွန်တော်ပူပေါင်းချက်ချင်းပါတီဖြစ်တယ်ပေါ့နော်
။ပါတီပေါင်းစည်းရေးအတွက်ချင်းပါတီ၃ခုကနေတပါတီလင်း၃ဦးစီစေလွတ်ပြီးတော့ပေါင်းစည်းရေးဆိုင်ရာမူဝါဒတွေရေးဆွဲသွားမှာဖြစ်ပြီးဘယ်လိုပဲပုံတာဝန်ခွဲဝေပေါင်းစည်းသွားမယ်ဆိုတာကိုတော့အသေးစိတ်ပြောဆိုမှုမရှိခဲ့ပါဘူး။ဒါပေမဲ့ချင်းပါတီကြီး၃ခုပေါင်းစည်းပြီးသွားလို့ရှိရင်တခြားချင်းပါတီတွေလည်းပေါင်းစည်းရေးအတွက်ဖိတ်ခေါ်သွားမယ်လို့ Slime PP ကဆက်ပြောပါတယ
်။ကျွန်တော်ချင်းအမေခါနဲ့ပါတီ၃ခုကနေဦးဆောင်ပြီးတော့အရင်ပူးပေါင်းမှပဲကျန်တာကိုကျွန်တော်ဖိတ်ခေါ်လို့ရမယ်ဆိုတာလည်းသိထားတယ်ပေါ့နော်။
အရင်ဆုံးပိုင်းကာလတုန်းကချင်းပါတီကြီးတစ်ခုဖြစ်တဲ့ချင်းတိုးသက်ရေးပါတီနဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီတို့တပါတီဖြစ်ပေါင်းစည်းရေးအတွက်အချိန်ကာလတော့ကြာကြိုးစားဆောင်ရွက်ခဲ့ကြပြီမဲ့လဲမအောင်မြင်ခဲ့ပါဘူးဒါပေမဲ့အခုချင်းပါတီကြီးတုန်းကနေတပါတီဖြစ်ပေါင်းစည်းရေးကိစ္စဟာအလားအလာကောင်းမွန်ပြီးချင်းလူမျိုးနဲ့ချင်းပြည်နယ်အတွက်အကျိုးရှိလာမှာဖြစ်တယ်လို့ချင်းတိုးသက် ချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီစနစ်ခုရှိနေပြီပြီးခဲ့တဲ့2021ခုရှိနေပြီပြီးခဲ့တဲ့2020ခုကဆိုမီဒီမိုကရေစီဖွဲ့ချုပ်ပါတီကလွှဲပြီးတော့ချင်းနိုင်ငံရေးပါတီတွေအားလုံးချင်းပြည်နယ်မဲဆန္ဒနဲ့အားလုံးမှာရှုံနေခဲ့ကြပါတယ်။ ဒါကြောင့်မို့အနာဂတ်မှာပုံမအားကောင်းတဲ့ချင်းပါတီရည်တစ်ခုဖြစ်ပေါ်ရေးသွက်ရည်ပဲပြီးပေါင်းစည်းရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ။ပင်လုံကတိကူကိုပြန်လည်အစဖို့ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တောင်ပိုင်းရှမ်းပြည်တပ်မတော် RC SS SSA ကချင်လူလိုက်ရေးအဖွဲ့ကဲအိုထိပ်ပိုင်းကောင်းဆောင်တို့ကနေထိုင်းနိုင်ငံမှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။သရရှိတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်
နေတဲ့တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။